Algeria နိုင်ငံမှာ Al-Qaeda နဲ့ဆက်နွှဲနေတဲ့စစ်သွေးကြွတွေတစားကန်ဖြစ်နေဖမ်းဆီးထားတဲ့တဘာဝဒဏ်ငွေဆက်ရုံကိုအစိုးရကနေဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့ပါတယ်။ Algeria နိုင်ငံအရှိအလဲပိုင်းမှာရှိတဲ့ In MNS အရက်မှာစာသားပရင်းတွေကဝင်ရောက်တိုက်ခိုက်မှုအတွင်အနည်းဆုံးတစားကန်34ဦးနဲ့ပြန်ပြီးဆွဲသူ15ဦးသေဆုံးခဲ့တယ်လို့စစ်သွေးကြွအဖွဲ့ပြောခွင့်ရကပြောပါတယ်။အဖြစ်ပြက်အသေးစိတ်ကိုတော့အခုထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။စစ်ရုံဝင်တဲ့ကစစ်သွေးကြွတယောက်သေဆုံးသွားသူတွေနဲ့ပတ်သက်လို့ပြောပြတယ်ဆိုပြီး Mauritian သတင်းဌာန ANI ကနေဖော်ပြပါတယ်။ Algeria Press Service ကတော့အဖမ်းဆီးခံထားရတဲ့ Algeria 30လောက်ထွက်ပြေးလွတ်မြောက်သွားတယ်လို့ဖော်ပြခဲ့တယ်လို့တချို့သတင်းတွေမှာတော့နိုင်ငံခြားသားတွေလွတ်မြောက်ခဲ့တာလို့ပြောကြပါတယ်။ Al-Qaeda အဖွဲ့နဲ့ဆက်နွှဲနေတဲ့စစ်သွေးကြွတွေကတော့အင်းနီဂျင်မာလီနိုင်ငံမှာပြင်သစ်နိုင်ငံကစီးရီးအရာပအဝင်ပတ်သက်နေတာကိုလက်တုံ့ပြန်တဲ့အနေနဲ့နိုင်ငံခြားသား40ယောက်ကိုဖမ်းဆီးထားတယ်လို့ဗိုလ်တပ်ဖူးနေမှာကြေညာခဲ့ပါတယ်။မာလီနိုင်ငံနဲ့ဆက်သွဲရှိတဲ့ Islam Maghreb ဒေသက Al-Qaeda လို့အမည်ရတဲ့AQIM အဖွဲ့ပြောခွင့်ရကတော့ဖမ်းဆီးထားတဲ့အထက်မှာ American 9ယောက်ပါတယ်လို့ VOA ကိုပြောပါတယ်။ American အစိုးရတာဝန်ရှိသူတွေကလည်းတစားကန်ဖြစ်နေဖမ်းဆီးခံရသူတွေနဲ့ American တွေပါမယ်လို့ယုံကြည်ကြောင်းဗိုလ်တပ်ဖူးနေကပြောပါတယ်။